တရုတ်နိုင်ငံအတွင်းမှာလုပ်ငန်းနေတဲ့ဂျပန်စီးပွားရေးလုပ်ငန်းတွေနဲ့ကုမ္ပဏီတွေတရုတ်နိုင်ငံပြင်ပကိုပြောင်းရွှေ့ရမှာအကူအညီပေးဖို့အတွက်ဂျပန်အစိုးရကအမေရိကန်ဒေါ်လာ 1.2 ဘီလီယံသုံးစွဲမှာဖြစ်ကြောင်းပြောဆိုလိုက်တယ်လို့ဘလူးမတ်သတင်းတရမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ကမ္ဘာ့ကုန်စည်ထောက်ပို့ကွင်းရဲ့ Global Supply Chain မှာကျတော့မှုတွေဖြစ်နေချိန်မှာအခုလိုသတင်းထွက်ပေါ်လာတာပါဂျပန်နိုင်ငံအတွင်းကိုပြန်လဲရွှေ့ပြောင်းလာမဲ့လုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ1ဘီလီယံသုံးစွဲမှာဖြစ်ပြီးကျန်းတဲ့ငွေကိုတော့တခြားနိုင်ငံတွေကိုပြောင်းရွှေ့မဲ့လုပ်ငန်းတွေအတွက်သုံးစွဲမှာဖြစ်ပါတယ်အခုလိုဂျပန်နိုင်ငံရဲ့ဆုံးဖြတ်ချက်ဟာတရုတ်သမ္မတရှီဂျင်ပင်ဂျပန်နိုင်ငံကိုလာရောက်မဲ့ကနဦးစီစဉ်ထားတဲ့ခီးစဉ်အခြေအနေနဲ့တိုက်ဆိုင်နေပါတယ်တရုတ်သမ္မတရှီဂျင်ပင်ဟာဒီလအစောပိုင်းမှာနိုင်ငံတော်ခီးစဉ်ဖြစ်ဂျပန်နိုင်ငံကိုအလေလာရောက်ဖို့စီစဉ်ထားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်ပြီးခဲ့တဲ့တစ်လလောက်ကပဲခီးစဉ်ကိုကျူတင်ရွှေ့ဆိုင်းလိုက်တာဖြစ်ပြီးသာထုတ်ခီးစဉ်အတွက်တော့တမယက်ကိုကြီးညာထားတာမရှိသေးပါဘူးတရုတ်နိုင်ငံဟာဂျပန်နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်ပေမဲ့ February လထဲမှာတော့တရုတ်ပြည်ကတင်သွင်းကုန်တစ်ဝက်လောက်အထိကျဆင်းခဲ့တာကြောင့်ဂျပန်နိုင်ငံတွေကလုပ်ငန်းတွေလိုအပ်တဲ့အစိတ်ပိုင်းပစ္စည်းတွေပြတ်လတ်ခဲ့ပါတယ်ဒီအခြေအနေကဂျပန်စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံပေါ်မှီခိုနေရတာကိုရှော့ချဖို့ဆွေးနွေးတာတွေပြန်လည်ဖြစ်ပေါ်လာစေခဲ့ပါတယ်ခင်ဗျ